ကရင်ပြည်နယ်မြရီကော့ဂိတ်အာရှလန်နီကော့ဂရိတ်မြို့တောင်ပိုင်းကကျေးရွာတွေကိုစစ်ကောင်စီတပ်တွေက January 15ရက်နေ့လယ်ပိုင်းကစပြီးလေးဆောင်ကနေတတိယအကြိမ်မြောက်ပစ်ခတ်ခဲ့တာကြောင့်ဒုက္ခသည်2000လောက်အိုးအိမ်ဆုံးပြီးထွက်ပြေးနေကြရပါတယ်။ဒီအကြောင်း VOA သတင်းတောင်မအေးမာကသတင်းပေးပို့ထားပါတယ်ရှင်
။ကရင်ပြည်နယ်ဒူပလန်ယာခရိုင်ကရင်မြို့တပ်မ6ထိန်းချုပ်တဲ့ကော့ဂရိတ်မြို့နယ်ထဲမှာလည်းဒီရက်ပိုင်းတွင်စစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ်ပြည်သူ့ကာကွယ်ရေးတပ်စတဲ့ပူးပေါင်းတပ်ဖွဲ့တွေနဲ့တိုက်ပွဲတွေဆက်တိုက်ဖြစ်နေပါတယ်။ဇန်နဝါရီလ15ရက်နေ့မှာတော့စစ်ကောင်စီတပ်တွေကလေကြောင်းကနေတိုက်ခိုက်မှုတွေလုပ်ခဲ့ကြောင်းပြည်သူ့ကာကွယ်ရေးတပ်ကခေါင်းဆောင်တဦးဖြစ်တဲ့ကိုစောမွန်ကပြောပါတယ်
။အခုဒီနေ့ကျင်းလောက်မှာကွန်ကရစ်အဲမီမီအာရှလမ်းမှာဒီကအဆက်တည်မှာရှိတဲ့ဒီကွန်ရဲတို့ရွာတဲတို့တမန်ကုန်းတို့အိဘက်ချမ်းမှာရှိတဲ့ KNL ကြီးဒီရှိနေတဲ့နေရာလေးကိုတိုက်ကြည့်ရတဲ့ပြတိုက်ပြတဲ့ပြောအရင်ရဟန်းရင်ရဟန်းရင်နဲ့နှစ်ခေါက်လာတယ်ကော့ဂရိတ်မှာဆိုဒါဆို3နေမြောက်ရှိဟာဒီကြောင့်နဲ့တိုက်ခိုက်တာ3နေမြောက်ပ
ါစစ်ကောင်စီတပ်တွေကတော့ဇန်နဝါရီလ14ရက်နေ့ကလည်းလက်နက်ကြီးနဲ့အဆက်မပြတ်ပစ်ခတ်နေတဲ့အတွက်ဒေသခံတွေရဲ့နေအိမ်တချို့ထိခိုက်ပျက်စီးခဲ့ရတယ်လို့ဇန်နဝါရီလ15ရက်နေ့မှာလည်းကော့ဂရိတ်မြို့တောင်ပိုင်းကကြီးွာတွေကိုလက်နက်ကြီးနဲ့ပစ်ခတ်တာကြောင့်ဒေသခံထောင်ကနန်းလောက်ထွက်ပြေးနေရတယ်လို့ဆိုပါတယ်။ကော့ဂရိတ်မြို့တောင်ပိုင်းမှာရှိတဲ့ကြီးွာတွေဖြစ်တဲ့ရွာသက်၊ကော့နွဲ့၊အန်ဖကြီး၊အန်ဖလေး၊အန်ကလောင်မြို့ဟောင်းစတဲ့ကြီးွာကပြည်သူတွေဟာတောတောင်တွေထဲမှာပုံအောင်ပြီးစစ်ဘေးရှောင်နေရပါတယ်။ခက်မှန်းကြီးစစ်ဘေးရှောင်ဒုက္ခသည်2000ထက်မနည်းရှိတယ်လို့လည်းပြောပြပါတယ်။
အဲဟိုဘက်ကဒုက္ခတွေကထမင်းကြီးကတော့ဟိုလာပေါ့ဟိုနေဆက်တည်တာမရှိဘူးဆိုတော့တော့မြို့နယ်လည်းမင်းကြီးမွေးဆိုတော့နီးဆက်ရရွာတွေမှာပဲဟိုနောက်ဟိုမြို့မှာရှိတဲ့သူတွေရှင်မျိုးသားချင်းရှိတဲ့သူတွေကမြို့ဘက်ကိုပြေးကြတယ်နီးဆက်ရတော့သက်ခြုံသက်ဒီမှာလည်းခိုအောင်တဲ့သူတွေရှိတယ်ခမင်းကြီးကတော့အရင်ဒီသားကပြောတာတော့အရင်2000လောက်တော့ရှိပြီ
မြရီခရိုင်လေးကေကော်တဝိုင်ဖလူကျေးရွာအနီးကဒီမိုကရေစီကရင်အကျိုးပြုတက်မလို့ DKPA စခန်းတစ်ခုကိုစစ်ကောင်စီဘက်ကလေကြောင်းကလည်းပြစ်ခတ်တယ်လို့စစ်ရင်ကအလုံးအရင်းနဲ့ဝင်ရောက်တိုက်ခိုက်တာလက်နက်ကြီးတွေနဲ့ပြစ်ခတ်တာကြောင့် DKPA စခန်းကျသွားခဲ့ပြီးအဲ့ဒီမှာခိုလုံနေတဲ့စစ်ဘေးရှောင်ဒုက္ခသည်တွေလည်းတောင်ရင်မြစ်တလျှောက်နဲ့ထိုင်းဘက်ကဒုက္ခသည်စခန်းတွေကိုထွက်ပြေးလာခဲ့ကြရတယ်လို့လည်းဆိုပါတယ်
တောင်ရင်တို့တောင်လျှောက်ဒုက္ခတွေပိုပြီးများလာတယ်အရင်ကအဲ့မှာပုံစံပါပဲခံမှာကိုအောင်နေတဲ့ဒီကိကောနာတဝိုက်ကဒီပလူကြီးွာနာတဝိုက်ကကြီးွာတွေကအလုံးအိဘူးလူစားလုံးစခန်းမှာစုနေတယ်။မင်းကကိုစားလုံးစခန်းကြာသွားတော့အဲ့ဒီကလူတွေကဒီတောင်ရင်ဘက်ခြမ်းကိုကူးလာခဲ့။ဟိုနွားကြံလို့ခေါ်တာပေါ့ဟုတ်ကဲ့အဲ့မှာနွားကြံမှာလူဒုက္ခတဲ့စခန်းလူကြီးကြီးများလာတာပေါ့
။စစ်ကောင်စီဘက်ကခရင်ပြည်နယ်မြဝတီခရိုင်နယ်ကဖလူလေးကြီးွာတွေကိုအင်အားအလုံးကြီးနဲ့ဝင်ရောက်တက်ခတ်ခဲ့တာကြောင့် KNL တက်တွေပူးပေါင်းတက်ဖွဲ့တွေနဲ့တိုက်ပွဲတွေဖြစ်နေတာပါ။မြေပြင်တိုက်ပွဲတွေမှာတော့စစ်ကောင်စီဘက်ကတိုက်ဆုံးတရားရမှုတွေလည်းရှိနေပါတယ်။နှစ်ဖက်ပစ်ခတ်မှုတွေဖြစ်ပြီးလေကြောင်းကပစ်ခတ်တာအပြင်လက်နက်ကြီးတွေနဲ့စစ်ကောင်စီဘက်ကအဆက်မပြတ်ပစ်ခတ်မှုတွေကြောင့်မနေ့ကတော့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်10ဦးထက်မနည်းထိခိုက်ဒဏ်ရာရရှိပြီးထိခိုက်တိုက်ဆုံးမှုတွေရှိနေတယ်လို့လည်းသတင်းရရှိပါရစေ။